မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးစစ်ကောင်စီကဖမ်းဆီးမှုတွေရှိနေစေဖြစ်ကာဒီတလားထဲမှာတင်တရားစင်နီးပါးဖမ်းခဲ့ကြောင်းနိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားသူတွေကပြောလိုက်ပါတယ်ဒီဆက်ရနာသိမ်းတာ၃နှစ်ကျော်လာပေမဲ့ဖမ်းဆီးရေးရမှုတွေကတော့ရော့မသွားပဲတိုးလာနေတယ်လို့လည်းဒီလှုပ်ရှားသူတွေကဆက်ပြောပါတယ်မြန်မာနိုင်ငံကဖမ်းဆီးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမက်ခင်လီပြောပြပေးပါဦးခင်ဗျာ
ဒီလနိုဝင်ဘာလအတွင်းမှာနိုင်ငံရေးအကျဉ်းသားဒရာဇင်နီပါဖမ်းဆီးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ AAPP ရဲ့စည်းနေအရာဆိုရင်2024ခုနှစ်နိုဝင်ဘာလ1ရက်နေ့ကနေ19ရက်နေ့အထိနိုင်ငံတော်ဝန်မှာစစ်ကောင်စီကစုစုပေါင်းအမျိုးသား12ဦးကိုနှွေဦးတော်လှန်ရေးနဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးထိန်းသိမ်းခဲ့တာလို့ပြောပါတယ်။ဒီစီးရင်ထဲမှာဘကိုးတိုင်းဘက်ကအများဆုံးအဖမ်းခံရတယ်လို့ဖော်ပြထားပါတယ်။ဆက်ရနာဒိန်းနာ၃နှစ်ကျော်လာပြီမဲ့ဖမ်းဆီးမှုတွေရော့မသွားတဲ့အပေါ်နိုင်ငံရေးအကျဉ်းသားတူဦးဖြစ်တဲ့ဦးထွန်းကြည်ကအခုလိုပြောပါတယ်
။အဲ့တူကတော့သူ့အလုပ်သူလုပ်တယ်လို့ပဲဦးထွန်းကြည်ကတော့အဲ့ဒါရှိနေတယ်။အဲ့တူရဲ့ဆက်ရနာဒိန်းခံပြီးယူပဲသူတို့ကအဓိကထားပြီးတော့ဒါဆောင်ရွက်တာ။ဆိုတော့အခုလိုမျိုးလူဖမ်းနေတာကအဲဒီကြောက်သွားပြီးတော့အဲဒီလူတွေကသူ့မဆန့်ကျင်တော့ဘူး။အတူမကန့်ကွက်တော့ဘူးဆိုတော့အဲအတွေးခေါ်အယူဆနဲ့သူကတော့ဖမ်းတာပဲအဲသူကတော့အဲဒါဖမ်းမယ်အဲပြီးရင်ဖိနှိပ်မယ်ညှဉ်းပန်းမယ်လူဖွေကြီးကိုအစွားဆုံးနဲ့ပြင်းထန်ဆုံးချိုးဖောက်မယ်အဲနောက်တစ်ခုကခန္ဓာကိုယ်တွေကိုခန္ဓာကိုယ်အစိပ်ပိုင်းတွေကိုအပိုင်းပိုင်းအပြည့်ပြည့်ဖြစ်အောင်အဲဒါသူတို့ကလုပ်ပြီးတော့အဲဒါတဲ့အချောက်တရားနဲ့အဖိနှိပ်ထားရင်တော့အဲငါတို့ရဲ့ဆက်အနာဒီနေ့ခံပြီးအတွက်ကတော့အဲဒီဒီတွားဖြစ်မယ်အဲ့တော့ဘုရားသူတော့ဘုရားသူအလုပ်အဲဆက်လုပ်နေမှာပဲ
ဖန်စီခံရသူတွေထဲမှာတချိန်ကနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ဘူးတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေလည်းပါဝင်နေတာပါရွှေဝါရောင်ဆရာတော်နတ်ဇော်လို့လူသိများတဲ့နိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးပညာဇောတော်ကိုလည်းပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့မှာပဲစစ်ကောင်စီကရန်ကုန်မြို့ဇဝိုင်းကုန်းမှာဖန်စီထိန်းသိမ်းလိုက်တယ်လို့နှိဇက်သူတွေကပြောပါတယ်အမေရိကန်နိုင်ငံသားဆရာတော်ဦးပညာဇောတာနက်ဇောဟာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြန်မာတန်ရုံးကနေတရားဝင်ဗီဇာလျှောက်ထားပြီးတော့မြန်မာနိုင်ငံကိုကြွရောက်ခဲ့တာလည်းဖြစ်ပါတယ်။ဖမ်းဆီးခံရမှုသတင်းနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။နိုင်ငံရေးလှုပ်ရှားမှုနောက်ကျောင်းရှိသူတွေကိုပါစစ်ကောင်စီကဖမ်းဆီးမှုတွေလုပ်လာတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကအလေးထားဖြေရှင်းဖို့ကိုလည်းနိုင်ငံရေးအကျဉ်းသားဟောင်းတူဦးဖြစ်တဲ့ဦးထွန်းကြည်ကအခုလိုတောင်းဆိုလိုက်ပါတယ်။
ဒီမျိုးအနေထားကြီးကိုတင့်တည်ရင်းနဲ့နှုတ်ဆက်နေတာတွေနှုတ်ပိတ်နေတာတွေနောက်တစ်ခုကတော့ lip service ပေါ့နော်အဲဒီနှုတ်ဝန်ဆောင်မှုပေါ့နော်အဲတော့ပါးစပ်ဝန်ဆောင်မှုပေါ့နော်အဲတော့ဟိုနေပြင်းထန်စွာရှုံချလိုက်တာတို့ကန့်ကွက်လိုက်တာတို့အဲနောက်တစ်ခုကဆုံးရင်မကင်းဖြစ်မိတာတို့အဲ့ဒီ lip service နဲ့ပဲသူတို့ကပြီးသွားတဲ့အခါကျတော့တကယ်ကျတော့အဲဒီ UN မှာရော UN နဲ့စီမှာရောအဲနောက်တစ်ခုကအဲ့ဒါဒေတာတွင်ကိုနိုင်ငံတကာရောအဲ့ဒီအဆုံးရရှိမှာအဲ့ဒီကုလသမဂ္ဂလောက်ခံအဲ့အဖွဲ့အစည်းတွေမှာလည်းတာဝန်ရှိနေပြဒါပေမဲ့သူတို့ကပြက်ကွက်မှုတွေရှိနေတယ်တာဝန်မဲ့မှုတွေဖြစ်နေတယ်ပေါ့နော်တာဝန်ယူတာဝန်ခံမှုကလည်းအလွန်တရာမှအားနေတယ်နှုတ်ဆက်နေတယ်နှောက်နှေးကြံ့ကြာပြီးတော့နှုတ်ဆက်နှုတ်ပိတ်နေတဲ့အတွက်အဲ့ဒီကျူးလွန်နေတယ်ပေါ့နော်အဲ့ဒါရာဇဝတ်ကောင်တွေအပွက်ကပေါ့ပြီးတော့ပေါ့နော်ပုံတရက်ပုံတိုးပြီးတော့တို့ပြည်သူလူထုအပေါ်မှာပေါ့နော်အပေါ်မှာပုံတရက်ပုံတိုးပြီးတော့သူတို့ကလူခွေရေးကိုအစိုးရဆုံးနဲ့ပြင်းထန်ဆုံးအာဏာချုပ်ဖောက်လာတာကိုတွေ့ရတယ်ပေါ့
လက်ရှိမှာ AAPP ကကောက်ယူထားတဲ့စည်ရင်းတွေအရအာဏာသိမ်းတဲ့၃နှစ်ကျော်ကာလအတွင်းမှာအမျိုးသမီးအယောက်6000နီးပါးကလေးတငယ်အယောက်600နီးပါးလည်းဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ဖော်ပြထားပါတယ်ဒီကိန်းဂဏန်းတွေဟာ AAPP ကလက်လန်းမှီသမျှကောက်ယူရရှိထားတဲ့အရေးအတွက်ဖြစ်ပြီးတော့လက်တွေမှာဒီထက်မကပိုများလာနိုင်တယ်လို့လည်းဖော်ပြထားပါတယ်ABB စင်းတွေအရဖေဖော်ဝါရီလ1ရက်2022ခုနှစ်ကနေပြီးတော့နိုဝင်ဘာ19ရက်2024ခုနှစ်အထိအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ6000နီးပါးဟာစစ်ကောင်စီကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့လည်းဖော်ပြထားပါတယ်။အာဏာသိမ်းတာကိုဆန့်ကျင်လို့ဖမ်းဆီးခံရသူအယောက် 28000 နီးပါးရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကတော့ဒီစင်းတွေဟာချက်ကားထားတဲ့စင်းတွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။